အာရှဒေသမှာကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့မှုဖြစ်ပွားတဲ့အိန္ဒိယနိုင်ငံမှာ24နာရီအတွင်းကူးစက်မှုအသစ်2000နီးပါးရှိခဲ့ပြီးတော့စုစုပေါင်းပိုးကူးစက်ခံရသူအရေအတွက်တန်တဝက်ကျော်သွားပြီဖြစ်ပါတယ်ကျမရေဝင်ကြီးဌာနရဲ့စနေနေ့ထုတ်ပြန်ချက်အရ384ဦးလည်းတေဆုံးခဲ့တာကြောင့်တေဆုံးသူစုစုပေါင်း 15,685 ဦးရှိသွားပါပြီ။ဒီလိုမျိုးပိုးကူးစက်မှုတွေမြင့်တက်လာနေတာကြောင့်နိုင်ငံအရှိမျောက်ချန်အာဆန်ပြည်နယ်ဂါဟာတီမြို့တော်မှာသတင်းနှစ်ပတ်အပြည့်မထွက်ရအမိန့်ထုတ်ထားပါတယ်။အဲ့မှာက၄ရက်အတွင်းမှာကိုပိုးကူးစက်မှု900ထပ်ဖြစ်ခဲ့တာပါ။ပြည်နယ်ရဲ့တခြားဒေသတွေမှာလည်းရာမထွက်ရအမိန့်နဲ့သတင်းဘက်ကရက်တွေအပြင်းမသွားဖို့အမိန့်ထုတ်မယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ပြည်သူတွေအနေနဲ့မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဝယ်ယူထားကြဖို့နဲ့ကုန်စုံဆိုင်တွေတောင်ပိတ်ထားမယ်ဆိုတာမျိုးအရေးအမွေပြောသွားပါတယ်။အရှေ့ထောင်အာရှနိုင်ငံတွေထဲမှာဆိုရင်တော့အင်ဒိုနီးရှားနိုင်ငံမှာဒီကနေ့စနေနေ့ကကိုရိုနာပိုးကူးစက်မှုအများဆုံးဖြစ်သွားတဲ့နေ့ဖြစ်ပါတယ်။ဒီနေ့ထဲမှာကူးစက်သူအသစ် 1,385 ရောက်ရှိခဲ့ပြီးတော့ပိုးကူးစက်သူစုစုပေါင်း 5,300 နာရောက်လာပါပြီ။ထပ်ပြီးတော့တေဆုံးသူ38ဦးရှိတဲ့အတွက်တေဆုံးသူအရေအတွက်က 2,900 ကျော်သွားပြီလို့ကျန်းမာရေးဌာနကပြောပါရစေ။ကိုရိုနာဗိုင်းရပ်စ်ကိုစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာတော့ပိုးထက်ကူးစက်မှုကိုထိန်းချုပ်နိုင်ပြီလို့နိုင်ငံရဲ့ကူးစက်ရောဂါဌာနကကြေညာသွားပြီးတော့နောက်တစ်ရက်မှာပဲပိုးကူးစက်မှုနည်းနည်းမြင့်တက်လာတာတွေ့ရပါရစေ။24နာရီအတွင်းပီကင်းမြို့တော်မှာပိုးကူးစက်မှု18ခုအပါဝင်တနိုင်ငံလုံးပိုးကူးစက်မှုအသစ်21ခုရှိခဲ့ပါသည်။တရုတ်နိုင်ငံမှာက၄ရက်တာအားလဲရက်ရှိရှိတာကြောင့်ဒေသကူးသန်းသွားလာသူတွေများပြီးတော့ပီကင်းကထွက်တဲ့သူတိုင်းကိုတော့စိတ်စစ်ပြီးပိုးမတွေ့မှသွားရမယ်လို့အမိန့်ထုတ်ထားပါသည်။တရုတ်နိုင်ငံမှာယောဂါဖြစ်ပွားရလို့အတည်ပြုထားသူ 13,483 ဦးရှိပြီးတော့သေဆုံးသူကတော့ 4,634 ဦးရှိပါသည်။မေလာကောင်ပိုင်းကလေးကပိုးကူးစက်မှုတွေပြန်တက်လာတဲ့ကိုရီးယားနိုင်ငံမှာတော့လူတွေထူထပ်တဲ့ဆိုးမျိုးတော်တစ်ဝိုင်းပိုးကူးစက်မှုအသစ်35ခုရှိခဲ့ပြီးတော့တနိုင်ငံလုံးအနေနဲ့52ဦးထပ်ပြီးတော့ကူးစက်ခဲ့ပါတယ်။တာဝန်ရှိသူတွေကတော့နိုင်ငံရေးစီးပွားရေးကိုစိုးရိမ်ပြီးတော့လူတွေတအူးနဲ့တအူးအကွာအဝေးတစ်ခုနဲ့နေထိုင်မှုကိစ္စပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့တိုက်တွန်းတာကိုအခုထိဘာမှမလုပ်သေးပါဘူး။